အဲ့ဒီတော့မကြာမကြာကိုယ်စိတ်ထဲမှာဖြစ်နေတာတွေကိုတည်တည်ကြည့်တဲ့အချင်းလို့ပါအချင်းလို့လို့ရှိရင်ကျွမ်းကျင်လာပါလေအစမှာတော့နည်းနည်းခက်တယ်ဥပမာပြင်းနပြတဲ့လေ့ကျင့်တဲ့လူတွေဆိုရင်အစမှာမှောက်ပြီးတော့ဒီဒီကြကြချင်းပြီးတော့ရင်းမှကြည့်ဖို့အကြာကြီးကြည့်ပြီးတော့ဖြည်းဖြည်းချင်းမောင်းခလုတ်ကိုသာလေးဆွဲလိုက်ရတာဒါတောင်းမှနည်းနည်းလေးကျန်းလို့ရှိရင်ပြင်းမှတ်ကိုလုံးလုံးမထီလွဲသွားတယ်အမြဲတမ်းကြီးတဲ့နှစ်ပေသုံးပေလောက်ရှိတဲ့ပြင်းမှကြီးတောင်းမှလုံးဝလွဲအောင်ဖြစ်သွားတာမျိုးတွေရှိတယ်နော်စစ်တာကျွမ်းကျင်လာတဲ့လူကြတော့သွားရင်လာရင်တောင်းရင်းလွှမ်းရင်တောင်းဖြစ်သွားလို့ရတယ်အမြဲတမ်းကျွမ်းကျင်လာတယ်နော်တိတ်ချင်ရတယ်လို့တောင်မထင်တော့ဘူးတရားထုတ်တာလည်းဒီတိုင်းပဲအလေးကျင့်များသွားလို့ရှိရင်စိတ်ကစိတ်စုပံကိုတဲ့အောင်ပြေးလို့ရတယ်အဲ့ဒီလိုရစ်စပန်တဲ့တဲ့နေတတ်တဲ့အလေးချင်းများလာပြီဆိုရင်စိတ်ရဲ့အရေးတွေးဟာမြင်မာလာတယ်စိတ်မှာဖြစ်တဲ့လောဘဒေါသတွေကြံ့နေမှုတွေစိတ်ဆင်းရဲမှုတွေတဖြည်းဖြည်းရှင်းသွားတယ်သူတို့ရှင်းသွားလို့ရှိရင်စိတ်ရဲ့အရေးတွေးဟာပို့ပြီးတော့ကောင်းလာတယ်အေးချမ်းတည်ငြိမ်မှုရှိလာတယ်တန့်ရှင်းမှုရှိလာတယ်အဲတော့စိတ်ရဲ့အရေးတွေးမြင်မာလာရင်ဘဝရဲ့အရေးတွေးလည်းပဲမြင်မာလာတာပဲဘဝစွာစိတ်ရဲ့ရောင်ပြန်ဟမှုပဲကိုယ်စိတ်ထားကိုတကယ်အတင်းကြပ်ကြကြည့်ပြီးတော့ပြောင်းလဲသွားရင်ဘဝဟာလည်းပြောင်းလဲသွားတယ်အပေါ်ရန်ဟန်ဆောင်ပြီးပြောင်းထားလို့မရဘူးစိတ်ကိုတကယ်တည်တည်ကြပ်ကြည့်အတင်းကြပ်ကြတည်တည်ကြပ်မြင်လို့ရှိရင်သူ့အလိုလိုပြောင်းတယ်ပို့ပြီးတော့ကောင်းမွန်လာတယ်ပို့ပြီးတော့မှန်ကန်လာတယ်သဘောထားတွေပို့ပြီးတော့ပြည့်ဝလာတယ်သဘောထားကြီးလာတယ်ခွင်းလွတ်နေတယ်ဒီခံနေနေနားလည်နေနေသူများတွေဘလို့ပဲအမှားတွေလုပ်နေလုပ်နေကိုယ့်အကူကောင်းတာမှန်တာတင့်တော်တာကိုလုပ်ပြီးတော့နေသွားနိုင်တယ်သူများလုပ်လို့ကိုယ်လိုက်လို့ရတယ်ဆိုတာမရှိတော့ဘူးကိုယ့်အသိဉာဏ်လေးနဲ့ကိုယ့်စိတ်နဲ့ကိုအကောင်းဆုံးအမှန်ဆုံးကိုရွေးချယ်ပြီးတော့လုပ်သွားနိုင်တယ်နေသွားနိုင်တယ်ဒီချက်နဲ့ပတ်သက်ပြီးပြောပြခြင်းပါမနေ့ကဆရာဝန်တယောက်ရောက်လာတယ်သူကမေတ္တာနဲ့ပတ်သက်ပြီးတော့ပြောတယ်။ကိုယ့်ပေါ်မှာမေတ္တာမထားတဲ့သူကိုကမေတ္တာထားမယ်ဆိုရင်တွက်ချီမကြိုက်ဘူးတဲ့။သူသုံးတဲ့စကားလုံးကတော့ cost effective မဖြစ်ဘူးတဲ့။တွက်ချီမကြိုက်ဘူးတဲ့။သူကမှမေတ္တာမထားတာကိုကသူ့ကိုမေတ္တာထားရင်ကိုသာရှုံးဖြစ်နေပြီ။အဲ့ဒီလိုသူကတွက်တာနော်။ဒါနဲ့သူ့ကိုဒီအေးစစ်စစ်ပဲချင်းပြလိုက်တယ်ဒါကြီးကိုယ့်အစိတ်အကြောင်းကကိုတကယ်သိလို့ရှိရင်သူကဘယ်လိုနေနေကိုယ့်စိတ်သဘောထားလေးကိုကိုငင်းငင်းညာအေးအေးချမ်းချမ်းထားလိုက်ပါလို့အဲ့တော့ကိုယ်မှာငင်းညက်တဲ့အေးချမ်းတဲ့စိတ်ထားဖြစ်နေရတာရှုံးလားဘာရှုံးရှိတယ်သူများကိုယ့်ကိုမေတ္တာမထားနိုင်ပြီမဲ့ကိုကမေတ္တာထားပြီးတော့နေလိုက်ရတာကို့မှာဘာရှုံးသွားတယ်သူကကိုယ့်ကိုစိတ်ဆိုးလို့ကိုကသူ့ကိုပြန်စိတ်ဆိုးနေမယ်ဆိုရင်ကို့မှာရှုံးပေါ်နေတယ်သူကကိုယ့်ကိုစိတ်ဆိုးတယ်ကိုကဘယ်လိုမှသဘောမထားပဲနေလိုက်တယ်ကို့မှာဘာမှမရှုံးဘယ်ဟာတွေ့ဆူကြိုက်တယ်လဲပြန်ပြီးတော့ပြောเสียရှိရင်တောင်မှစိတ်ဆိုးမှန်ဆိုးနဲ့မဟုတ်ပဲနဲ့သဘောထားကြည့်ကြည့်ဉာဏ်ကြည့်ကြည့်နဲ့အေးအေးဆေးဆေးဆေးဆေးနေနေပြောမယ်ဆိုရင်ဒါအမြတ်တွေအများကြီးထွက်နိုင်ပါတယ်လူတွေမှာမြင်လိုက်တာနဲ့ react လုပ်တယ်ကြားလိုက်တာနဲ့ react လုပ်တယ်တုံ့ပြန်နေအလိုလျောက်တုံ့ပြန်နေတယ်ဝင်နေဝန်တာအမြဲဖြစ်နေတယ်အဲ့ဒါဟာတွက်ချင်မကြိုက်ဘူး cost effective မဖြစ်ဘူးအဲ့တော့တစ်ခုခုမြင်လိုက်တာနဲ့automatic အလိုလျောက်ချက်ချင်းတင့်ပြန်မယ်ဆိုရင်အဲ့ဒီလူမှာတင့်တော်တယ်မတင့်တော်ဘူးမှန်တယ်မမှန်ဘူးဆုံးဖြတ်ဖို့ရွေးချယ်ဖို့အချိန်တောင်မရှိဘူးမြင်တာနဲ့လောဘဖြစ်လာပြီမြင်တာနဲ့ဒေါသဖြစ်လာပြီကြားတာနဲ့လောဘဖြစ်ပြီကြားတာနဲ့ဒေါသဖြစ်ပြီအဲ့ဒီလိုအာယုံတစ်ခုခုနဲ့ဂျုံတိုင်းဂျုံတိုင်းစိတ်ကအလိုလျောက်တုံ့ပြန်နေမယ်ဆိုရင်အဲ့ဒီလူမှာရွေးချယ်တယ်ဆဲသဘောကမရှိတော့ဘူးရွေးချယ်ဆဲတဲ့ဘောမရှိတော့ဘူးဆိုရင်ဒီမှာလွတ်လပ်မှုဆိုတဲ့ဘောလည်းမရှိတော့ဘူး တော့ကိုယ့်ကိုယ်လွတ်လပ်တဲ့သူဖြစ်ခြင်းလားမဖြစ်ခြင်းလားမင်းဘယ်နဲ့ဖြစ်မလဲလွတ်လပ်တဲ့သူဖြစ်ခြင်းလေလို့ပဲဖြေကြမှာပဲနော်လွတ်လပ်တဲ့သူဖြစ်ခြင်းလေဆိုရင်အမြဲတမ်းတတိနဲ့နေပြီးတော့မြင်တိုင်းသိကြားတိုင်းသိသိနေပြီးတော့အလိုလျောက်လောဘနဲ့မတုံ့ပြန်ပဲနဲ့အလိုလျောက်ဒေါသနဲ့မတုံ့ပြန်ပဲနဲ့အလိုလျောက်မောဟနဲ့မတုံ့ပြန်ပဲနဲ့တင့်တော်တယ်မတင့်တော်ဘူးမှားတယ်မှန်တယ်ဆိုတာကိုတတိကြီးကြီးဉာဏ်ကြီးကြီးနဲ့ဖြင့်ရင်ပြီးတော့ကိုယ့်အတွက်ကောအများအတွက်ကောတကယ်ကြီးရှိမှအကောင်းဆုံးဖြစ်မဲ့ကိစ္စကိုရေးချယ်ဆုံးဖြတ်ပြီးတော့လှုပ်လိုက်မှတာတကယ်လွတ်လပ်တဲ့သူလို့ခေါ်လို့ရမယ်သူကကိုယ့်ကိုမေတ္တာမထားနိုင်လို့ကိုကသူ့ကိုမေတ္တာမထားဘူးဆိုရင်ကိုမမေတ္တာစိတ်ဖြစ်ခွင့်ရော့သွားတယ်အဲဒီတော့မယ်ဒီလေးဘာပဲပြောင်းလဲပြောင်းလဲကိုကမပြောင်းမလဲမေတ္တာထားမယ်ပြီးခါမယ်ဆိုရင်ကိုမအမတန်မြင့်မြတ်တဲ့ကောင်းတဲ့စိတ်တွေဖြစ်ခွင့်ရတယ်ကိုရဲ့စိတ်ဓာတ်ရဲ့အရေးတွေး quality ဟာမြင့်မားလာတယ်အဲ့ဒါအကျိုးရှိဘူးလားအမတန်အကျိုးရှိနေတာနော်လူတွေရဲ့စိတ်ရဲ့သဘာဝကိုနားမလည်လို့ပါစိတ်ရဲ့သဘာဝကိုတကယ်နားလည်လိုက်ရင်ကိုယ့်စိတ်ကိုအကောင်းဆုံးချိန်မှာထားခြင်းပဲဒါအကောင်းဆုံးပဲတစ်ချိန်ကြိုက်ဆုံးပဲသူများဘာလုပ်နေလုပ်နေကိုယ့်စိတ်ကိုအကောင်းဆုံးချောင်ထားရတာကိုယ့်တက်တော့အကျိုးများဆုံးတစ်ချိန်ကြိုက်ဆုံးပဲအဲ့ဒီလိုတတိနဲ့ဉာဏ်နဲ့ကြည့်ပြီးတော့တည်ပြီးတော့ကိုယ့်စိတ်ရဲ့အရေးသေးကိုမြင့်မားနေအောင်ထားနိုင်ပြီဆိုရင်ကိုယ့်ဟာကိုယ်တမျိုးကျင့်တတ်လာတယ်။ပို့ပြီးတော့လည်းပဲငြင်းချမ်းလာပါတယ်။ဘဝရဲ့အရေးသေးကိုမြင်မားစေခြင်းစိတ်ရဲ့အရေးသေးကိုမြင်မားအောင်ကြိုးစားမှဖြစ်မယ်။အသိဉာဏ်ရဲ့အရေးသေးကိုမြင်မားအောင်ကြိုးစားမှဖြစ်မယ်။ဘဝရဲ့အရေးသေးကိုကိုယ်သုံးတဲ့ပစ္စည်းကောင်းတွေနဲ့တိုင်းတာလို့မရဘူး။ဘဝရဲ့အရေးသေးကိုကိုယ့်ရဲ့စိတ်ဉာဏ်သဘောထားကိုယ့်ရဲ့အသိဉာဏ်ကြီးကျမှုမြင့်မားမှုကိုယ့်ရဲ့မြင့်မြတ်တဲ့စိတ်ထားနဲ့လည်းတိုင်တာလို့ရတယ်ဒီစီးနဲ့တိုင်တာလည်းဆိုရင်အင်မတန်ရုပ်ဝါဒီဆန်လွန်းတယ်လို့ဆိုရမှာပါကိုယ့်စိတ်ကလေးကိုကိုယ်တည်ပြီးတော့ကိုယ့်ဟာကိုယ်တန်းတန်းရှင်းရှင်းကြည်ကြည်လင်းလင်းငြင်းငြင်းချမ်းသာလေးနေသွားလို့ရှိရင်ဒီနေ့တခြားအသိဉာဏ်တွေပို့ပို့ပြီးတော့ရင့်ကျက်လာလိမ့်မယ်ဒီလိုနေ့စဉ်နေထိုင်သွားတဲ့မိမိရဲ့ဘဝမှာမိမိရဲ့ daily life မှာစိတ်ဓာတ်ကိုအေးချမ်းအောင်မထားနိုင်ပဲနဲ့ခဏလောက်တရားထုတ်ရင်လည်းတော့တာရှိမခံဘူးပြန်ကြကြသွားတာပဲ10ရက်15ရက်လောက်တရားထုတ်လိုက်တယ်နည်းနည်းနေလို့ကောင်းသွားတယ်စိတ်ကလေးနည်းနည်းကြည်လင်လာတယ်စိတ်ကောင်းလေးတွေဝင်လာတယ်အင်းတရားမထုတ်တာကြာသွားရင်အဲ့ဒါတွေကဖြည်းဖြည်းလျှော့ကြသွားတယ်အဲ့ဒီလိုပြန်ကြမသွားအောင်ကိုယ့်ရဲ့နေ့စဉ်ဘဝထဲမှာငြင်းချမ်းတဲ့စိတ်ကလေးကိုအမြဲဖြစ်ပေါ်နေအောင်ထိန်းထားမှရတယ်။အမြဲတမ်းကိုယ့်စိတ်ကိုစစ်ဆေးကြည့်ပြီးငြင်းချမ်းအောင်ပြန်ပြန်ထားရမယ်။ဒီတိတန်တသူ့နေရာလေးနဲ့သူသူ့အချိန်လေးနဲ့သူတရားထိုင်တာကိုအင်းလေးလို့ပြောရရင် formal meditation practice လို့ခေါ်တယ်။သွိုင်းလိုက်ရင်လည်းရသလောက်ကျေးဇူးဆဆတတိကပြီးတော့နေသွားတာကို informal meditation practice လို့ခေါ်တယ်။အဲ့ဒီ formal meditation ကိုရော informal meditation ကိုရောနော်တတိတန်တာသူ့ဟာသူအချိန်လေးပေးပြီးတော့သူ့နေရာလေးနဲ့သူအားထုတ်တဲ့နည်းကိုရောသွိုင်းလိုက်ရင်လည်းအချိန်ကြီးနေရာမကြီးမှာရသလောက်တတိလေးနဲ့တိတိပြီးတော့နေသွားတဲ့အလေးချင်းကိုရောနှစ်ခုစလုံးလုံးမှပြည့်စုံမယ်ဒီထိုင်ပြီးတော့အားထုတ်တဲ့အလေးချင်းလှုပ်လို့တိရိသမာဓိကောင်းလာလို့ရှိရင်တွားနေလိုက်ရင်တော့မှလည်းပဲအဲ့ဒီတိရိသမာဓိအရှင်လေးကနည်းနည်းပါသွားတယ်အဲ့ဒီတွားနေလိုက်ရင်တော့မှပါရတဲ့လောက်တတိလေးကိုကပ်ပြီးတော့နေသွားအောင်မယ်ဆိုရင်နောက်ပြန်ပြီးတော့တရားထိုင်တဲ့ချိန်ကျတော့အဲ့ဒီတွားလုံးလာတော့မှမရမကရသလောက်ကလေးတတိကပြောနေဟာနေထားတဲ့တတိတမာတိ နည်းနည်းလေးပဲဖြစ်ဖြစ်ရှိနေတဲ့အတွက်ကြောင့်ထိုင်တဲ့အခါမှာစိတ်ကပူပြီးတော့ဒီငြိမ်မှုအေးချမ်းမှုရဖို့ရလွယ်သွားတယ်ဒီဓမ္မတိကြောင်းလာတဲ့တိမြင်ပူပြီးတော့ရှင်းလာတယ်မြတ်စွာဘုရားကဘယ်လောက်ထီအောင်မှားထားလဲဆိုရင်ဘာတိတေသမ္ပဇာနာကာရီဟောဒီစကားပြောနေစဉ်မှာတတိလေးညာလေးနဲ့ရှင်းပြီးတော့ပြုပါတဲ့စကားပြောတော့မှတော့တတိကထားမယ်ဆိုရင်ရတဲ့လောက်ရပါတယ်ပညာကတော့ပါနေဦးမှာပဲနော်ဒါတွေကိုထက်ကထက်ကပြောနေရတာတခြားမဟုတ်ဘူးတချို့လူတွေကအဲ့ဒီလိုဆိုရင်ဓမ္မရိရပါမလားပရမတ်တည့်ပါမလားတဲ့ပြောတယ်လောက်ကြည့်စမ်းပါဘယ်လောက်အကျိုးရှိတယ်ဆိုတော့သိလာလိမ့်မယ်နော်တိကပြီးတော့စကားပြောမယ်ဆိုရင်ကိုယ်ဘယ်လိုစေနာနဲ့ပြောနေတာလဲသူတပားစီကတစ်ခုခုလိုချင်လို့လောဘနဲ့ပြောနေတာလားသူတပားကိုစိတ်ဆိုးလို့မကျင်နာလို့ဒေါသနဲ့ပြောနေတာလားသူများထက်ကိုကသားပါတယ်ဆိုတာကိုကြွားခြင်းလို့မာနနဲ့ပြောနေတာလားသူများကြီးပွားနေတာတိုးတက်နေတာတွေကိုမနာလိုဝန်တိုးတဲ့စိတ်တွေဖြည့်နေပြီးတော့သူများကိုယ်ရမှာအတင်းပြောခြင်းနဲ့စိတ်နဲ့ပြောနေတာလားဒါတွေကိုသိလို့ရတယ်။မေတ္တာကရုဏာနဲ့ပြောတာလား။သူတစ်ပါးကိုအကျိုးရှိစေခြင်းကိုပြောတာလား။နော်။အဲ့တော့ကောင်းတဲ့စေနာနဲ့ပြောတာဖြစ်စေ။မကောင်းတဲ့စေနာနဲ့ပြောတာဖြစ်စေ။တတိလေးထားလိုက်လို့ရှိရင်ကိုယ်စေတနာကိုကိုယ်သိနိုင်ပါလေ။ပြောပုံစုပုံဟာအမူအရာမျက်နာအနေထားအတန်တိုးကျယ်အတန်မာရာအတန်နုညံတာဒါတွေကိုပါအားလုံးတစ်ခုမဟုတ်တစ်ခုတတိကပြီးတိပြီးပြောမယ်ဆိုရင်ရပါလေ။ဒါသလှုပ်နေတာရှားလှုပ်နေတာနှခမ်းချင်းချင်းထိသွားနေတာရှားနဲ့သွားနဲ့ထိနေတာရှားနဲ့အာခေါင်နဲ့ထိနေတာလှုပ်ရှားမှုတိုင်းမှာထိမှုတွေအများကြီးပါနေတယ်ဒါတွေထဲကလည်းပဲတစ်ခုခုကိုသိပြီးတော့ပြောသွားမယ်ဆိုရင်လည်းရပါတယ်တတိကိုကားနိုင်တဲ့လောက်ကတ်တဲ့အတွက်ကြောင့်သူ့စိတ်မှာပြောင်းလဲမှုနည်းနေတယ်ဖြစ်နေတဲ့အခြေအနေကိုသိနေတယ်ဒီလိုပြောင်းလဲမှုတဘောနေနေတာကိုသိနေတာဒီနေ့အင်တန်ဖို့တန်တယ်တတိအင်တန်ကောင်းလာလို့ရှိရင်ဒီချိန်မှာစိတ်ထဲမှာဖြစ်နေတဲ့အခြေအနေတွေကိုပို့ပြီးတော့သိလာတယ်ကိုယ်စကားတန်ကိုကိုသိတယ်ကိုယ်စကားတန်ရဲ့တူတာကျေတာနုညနာမှာကြောတာဒါတွေလည်းသိတယ်သိပြီးတော့ပြောသွားတဲ့အတွက်ကြောင့်စကားအမှားအင်တန်နေလာတယ်အကျိုးရှိတဲ့စကားကိုပဲပြောတယ်အကျိုးမရှိတဲ့စကားကိုမပြောဘူးပြောရင်ပြောရင်နဲ့တတိဝင်လာလို့ရှိရင်အကျိုးမရှိဘူးဆိုရင်ရလိုက်တာလေစကားလမ်းကြောင်းပြောင်းပြစ်လိုက်တာပဲပြင်လိုက်တာပဲဒီလိုဖြစ်သွားရင်ဘဝမှာအမှားရင်နည်းလာလိမ့်မယ်လူတွေဟာကိုယ်လုပ်တဲ့အမှားရဲ့တံကိုကိုပြန်ခံရတယ်အမှားရင်တွေကြောင့်ရှုပ်ကုန်တယ်သူများမှားလို့ကိုခံရတာကနည်းနည်းပါပဲအမှန်တော့ကိုယ့်ဟာကိုယ်မှားလို့ကိုယ်ခံရတာကပိုပြောများပါတယ်။အဲ့တော့အမှားတွေများလာပြီးတော့တိတ်ရှုပ်ကုန်လို့ရှိရင်တခါတလေရှင်းလို့မလွယ်တော့ဘူး။စကားမှားသွားရင်စဉ်းရင်းတွေအတော့ရှုပ်ကုန်တယ်။ဘယ်လိုလုပ်ပြန်ရှင်းရမလဲဆိုတာတော့မှစဉ်းစားဖို့မလွယ်တော့ဘူး။အဲ့တော့တတိကောင်းလာလို့အမှားနည်းလာတဲ့လူရဲ့ဘဝဟာပိုပြီးတော့ရှင်းလာတယ်။ဘဝကိုရှင်းရှင်းလင်းလင်းနေသွားခြင်းနဲ့ဆိုရင်တတိလေးနဲ့နေလိုက်ပါဘဝဟာရှင်းလာပါလိမ့်မယ်စိတ်ရှင်းရင်ဘဝရှင်းတယ်စိတ်ရိုးရင်ဘဝရိုးပါတယ်စိတ်တွေရှုပ်ရင်ဘဝလည်းရှုပ်လာမယ်စိတ်တွေဆန်းပြားရင်ဘဝလည်းဆန်းပြားလာမယ်အခုခေတ်ကတော်တော်ကိုရှုပ်လာတယ်ဒီစီအဆုံးဆောင်အတုံးဆောင်တွေကစအင်မတန်ရှုပ်လာတယ်ဘာလို့လဲလောဘတွေကအင်မတန်အရာကြီးလာတာကိုစိတ်တွေအင်မတန်ရှုပ်လာတယ်။လောကကြီးမငြိမ်းချမ်းတော့ဘူး။ဘာလို့တော့လူတွေစိတ်မှာမငြိမ်းချမ်းမဲ့ကိုတတိလေးကားကပြီးတော့အမြဲတမ်းနေပါ။ဒီလိုနေတဲ့လူတွေဟာအချိန်ပြည့်နေလို့ဘုရားရှင်ရှေ့မှာတရားထိုင်နေဆိုရင်လည်းစိတ်မကြဘူးစိတ်ကငြိမ်းသွားတယ်။ဒါဟာကိုယ်တွေလုပ်နေတဲ့တရားဓမ္မတွေကပြောတာ။တတိတော့အခုတတိကိုပို့ပို့ပြီးတော့ကတ်တဲ့အခါမှာညနေတဲ့တရားရှိမှအေးအေးစီစီတရားခံပြီးဆိုရင်စိတ်ပြောင်းလဲမှုအင်မတန်နှဲသွားတယ်တဲ့အရင်တုန်းကတနားရီထိုင်ပေမဲ့မိနစ်40လောက်ကစိတ်ပြောင်းလဲနေတ တခါတလေမိနစ်90လောက်ကျန်လွင်တယ်မငြိမ်ဘူးနောက်30မိနစ်လောက်ကျန်မှနည်းနည်းငြိမ်လာတယ်အခုတော့ဒဏ္ဍာရီကရတဲ့လောက်တတိကတ်တဲ့အတွက်ကြောင့်ထိုင်လိုက်ရင်သိမကြဘူးစိတ်ကငြိမ်တဲပြီးတော့ပစ္စုပန်တဲတဲ့ပရမတ်သဘောတွေထင်ရှားလာတယ်တဲ့အဲဒီလိုပြောကြတယ်ဒီနေ့တအားလုံးစိတ်ကိုလွင့်ပြထားမယ်ဆိုရင်ဒီလွင့်ပြထားတဲ့အရှင်ကြီးကရှိနေတယ်နော်စိတ်ကအရှင်ရနေတယ်ဒီနေ့တအားလုံးလွင့်ပြထားပြီးမှညနေကျမှတရားထိုင်နတ်စိတ်ကလေးငြင်းငြင်းလေးနေပါလို့ပြောလို့မရဘူးအနတ္တသဘောတွေအကြောင်းကျိုးသဘောတွေနော်ရှေးစိတ်ကနောက်စိတ်ကိုအထောက်ပံ့ပေးသွားနေတာရှေးစိတ်ကဒီငြင်းတဲ့စိတ်ဖြစ်ရင်နောက်စိတ်ကဒီငြင်းတဲ့စိတ်ဖြစ်ဖို့ရာအထောက်ပံ့အများကြီးရတယ်တရားထိုင်လို့ကောင်းကျင်တယ်ဆိုလို့ရှိရင်ဒီနေ့တာလုံးလွတ်မထားပါနဲ့ဒီကျင့်ကိုစဲစဲမြင်းမြဲလို့ဖို့လိုတယ်မဟာသတိပဋ္ဌာန်တုတ်မှာဖတ်ကြည့်မယ်။တောင်းနေတုံးမှာ၊ကြံ့နေတုံးမှာ၊ထိုင်နေတုံးမှာ၊အိပ်နေတုံးမှာ၊စားတောက်နေတုံးမှာ၊စကားပြောနေတုံးမှာ၊အဝတ်စားတွေ၊ကင်တုံးသုံးတုံးမှာ၊အိုးခွက်ပကံ၊ဇွန်ခင်းတွေ၊ကင်တုံးသုံးတုံးမှာစသည်ဖြင့်လှုပ်ညကင်ညတွေးထိတ်ညအားလုံးကိုတိတိပြီးတော့လှုပ်ပါ။အဲဒီလိုလှုပ်လို့ရှိရင်လှုပ်နေတုံးမှာလဲစိတ်အေးချမ်းတယ်နောင်ခါအေးစစ်စစ်တရားထိုင်နေဆိုရင်လေစိတ်တည်ငြိမ်အေးချမ်းမှုအများကြီးရသွားတယ်အထူးသဖြင့်အသက်တွေကြီးလို့မေတုံးကတော့မလုံနိုင်မကင်နိုင်တဲ့အချိန်မှာပိုပြီးတော့ဘဝကိုကျင့်နေမှုရအောင်နေတတ်ဖို့လိုတယ်အရေအကောင်းဆုံးမှာမိသားစုစားဝတ်နေရေးအတွက်အင်းကြီးအတွက်အလုပ်တွေလုပ်ခဲ့တယ်အဲ့ဒီအလုပ်တွေကသူများကိုပြလို့ရတဲ့အလုပ်တွေအဲ့ဒါကိုပဲအင်းအင်္ဂလိပ်စကားလုံးသုံးပြီးပြောရမယ်ဆိုရင် doing လို့ခေါ်တယ်။ဒီတရားထိုင်တဲ့အလုပ်ကြတော့ being လို့ခေါ်တယ်။တရားအထုတ်တယ်ဆိုတာဟာဖြစ်နေတာကိုသိနေတာ။ဖြစ်အောင်လုပ်နေတာမဟုတ်ဘူး။သူ့သဘောနဲ့သူဖြစ်နေတာကိုသိနေတာ။မဖြစ်အောင်ထင်းချုပ်ထားတာလည်းမဟုတ်ဘူး။ဖြစ်နေတာကိုတည့်တည့်ပြီးသူ့ဟာသူချုပ်သွားတာပဲ။တရားထိုင်နေဆိုတာ being mindful လို့ပြောလို့ရတယ်တတိရှိနေတယ်သို့မဟုတ်တတိနဲ့နေတယ်သိနေတယ်သိနေတယ်လို့ပဲပြောလို့ရတယ်သိတာကိုလုပ်နေတယ်လို့ပြောလို့မရဘူး being mindful ဖြစ်တယ်စိတ်ကငြိမ်သက်နေတယ်ဆိုရင်စိတ်ကစူးစီးနေတယ် being calm being collected အဲ့လိုဖြစ်နေတယ်သောနေရတဲ့အလုပ်လုပ်တာတခြားအလုပ်တွေလုပ်တာကို doing လို့ပြောတယ်အတက်ရငယ်တုန်းမှ doing တွေအများကြီးလုပ်ခဲ့ရတယ်မွေးလာတဲ့ကအသက်ရှင်ဖို့အရေးပညာရေးစာဝတ်နေရေးအရေးကြီးပါလေအသက်တွေကြီးလာလို့အုံမင်းလာတဲ့ရကြတော့ပညာရေးလည်းတိတ်မလို့တော့ဘူးအရင်လိုပညာရေးကိုရောက်ချပြီးလုပ်နေရတာမဟုတ်တော့ဘူးနည်းနည်းပါးပါးပဲလေ့လာရတော့တယ်စာဝတ်နေရေးလည်းအသင့်အသင့်ပဲလုပ်ရတယ်အရင်လိုအချိန်ပြည့်ပြီမဟုတ်တော့ဘူးဒီအချိန်မှာဘာနဲ့နေမလဲဆိုတော့ဘီးနဲ့နေရတယ်ဘီးနဲ့မနေရင်ရောင်လေကြီးဖြစ်သွားလိမ့်မယ်အဲ့တော့တီးပြီးတော့နေမှာပါပြီးပြတော့မနေနေမနေလို့ရှိရင်စိတ်ကရောင်လေဖြစ်နေမယ်လူများဟာဘဝကိုတွင်းနဲ့ပဲတိုင်းတာလေးရှိတယ်ဘလောက်လုံနိုင်တယ်လဲဘလောက်ရှာနိုင်တယ်လဲဆိုတာနဲ့ပဲတိုက်တာလေးရှိတယ်မလုံနိုင်တော့ဘူးမရှာနိုင်တော့ဘူးဆိုရင်စိတ်တက်ကြသွားတယ်ပေါင်းဝင်ကျင်တောင်းရင်ကလည်းဒီ doing ကိုကြည့်ပြီးတော့ပဲလူကိုအတိအမှတ်ပြုတယ်သူဘာလုပ်နေတာလဲသူကဘယ်သူသူကဆရာဘူးသူကဉာဏ်ကြီးကသူကတရားတူသူကအကြောင်းဆရာစသဖြင့်ယာဓုအဆင့်တန်းကိုကြည့်ပြီးတော့လူကိုတိုက်တာလေအတိအမှတ်ပြုတယ်ကိုယ်လဲစာဝန်နေရင်သင်ပြရမယ်။ပတ်ဝန်းကျင်နဲ့ကြိုးရှိမဲ့အလုပ်မျိုးကိုလုပ်ရမယ်။လူကပတ်ဝန်းကျင်တာဝန်ထဲမှာကြီးပြင်းလာတာမို့လို့ပတ်ဝန်းကျင်ကိုအကျိုးမပြုတ်ပဲမနေသင့်ဘူး။ကိုယ်ပတ်ဝန်းကျင်ကိုအကျိုးပြုတ်နိုင်မှသာဘဝပို့ပြော့လဲအသေးပဲရှိတယ်။ပို့ပြော့လဲကျင့်တတ်မှုရမယ်။ဒါပေမဲ့ဒီတစ်ခုတည်းနဲ့ဘဝကိုတိုင်းတာဆုံးဖြတ်ဖို့မသင့်ဘူး။ဒီ doing တစ်ခုတည်းနဲ့ဘဝကိုတိုင်းတာတဲ့သူဟာ doing ကိုမလုပ်နိုင်တဲ့အခါမှာ သူ့ဘဝကိုတိုင်းတားစရာဘာမှမရှိတော့ဘူးသူ့ဘဝဟာသုံးဝင်တော့ဘူးအတိတ်တည်းမရှိတော့ဘူးလို့ဒီလိုခံစားနေရမယ်အသက်ကြီးတဲ့တရားကြီးတယောက်ကပြောတယ်တတိတော်က useless ဖြစ်သွားပြီဘာမှသုံးမကြတော့ဘူးဒါကြောင့် inferiority complex တိမ်ငယ်စိတ်ဖြစ်နေတယ်တတိတော်ဘာမှမလုပ်နိုင်တော့ဘူးတကယ်ကျင်းတွေလုံနေတာကိုကြည့်ပြီးတော့တော်တော်အားငယ်တယ်စဉ်းစားကြည့်နော်အသက်ကြီးသွားပြီလုံနေတုန်းကအများကြီးလုတ်ခဲ့တယ်ဒေါ်ပြီပေါ့ဘာကြောင့်စိတ်တက်ကြနေရမှာလဲဘာဖြစ်လို့အားငယ်နေရမှာလဲဒေါ်ပြီလို့မပြောသင့်ဘူးလားဒေါ်ပြီငါဟာငါတရားလေးနဲ့နေတော့မယ်ဘဝတစ်ခုလုံးလှုပ်လှုပ်တာနဲ့အချင်းကုန်မခံတော့ဘူးလို့ဒီလိုသဘောထားသိနေတကယ်တော့ဘုံဘုံဖြစ်စဉ်ကတည်းကငငယ်ကလေးကဘင်းဆိုတဲ့တရားထုတ်မှုကိုလှုပ်သွားရင်းနဲ့ဒွင်းဆိုတဲ့စာဝတ်နေရလူမှုရေးလုပ်တွေပါလှုပ်သွားနေရမယ်ဒီနှစ်ခုကိုခွဲပြီးတော့မထားသင့်ဘူးအဲ့ဒီလိုဘင်းနဲ့နေသွားရင်းနဲ့ဒွင်းကိုလှုပ်သွားတဲ့သူဟာသူလှုပ်တဲ့ကိစ္စတွေဟာသူ့အတွက်ပိုးပြီးတော့အကျိုးရှိမယ်သူတစ်ပါးအတွက်လည်းပိုးပြီးအကျိုးရှိမယ်သူတစ်ပါးကိုတိခတ်တဲ့ကိစ္စကိုတတော်မှမလုပ်ဘူးတရားထုတ်ပြီးတော့စိတ်ငြင်းချနေတဲ့သူဟာအများအားသူတစ်ပါးအကျိုးရှိတဲ့ကိစ္စကိုလုပ်ချင်တယ်မိမိရောသူတစ်ပါးရောအကျိုးရှိတဲ့ကိစ္စကိုပို့ပြီးတော့လုပ်လို့ရှိတယ်တူအကျိုးတိခတ်တဲ့ကိစ္စကိုလုပ်ချင်စိတ်မရှိဘူးတတိရှိတဲ့သူငြင်းရှိတဲ့သူဟာကိုယ့်ကိုယ်ကိုတိခတ်တဲ့ကိစ္စကိုလည်းတတော်မှမလုပ်ဘူးသူတဘာကိုထိခတ်မဲ့ကိစ္စကိုလည်းဘယ်တော့မှမလုပ်ဘူး။ဘာဖြစ်လို့လဲဆိုတော့သူတဘာကိုထိခတ်အောင်လုပ်ရင်လည်းငါလည်းပြန်ထိခတ်တယ်ဆိုတာသူကိုယ်တိုင်သိတယ်။ What goes around comes around တဲ့။ကိုယ်ပတ်ဝန်းကျင်မှာဖြစ်နေတဲ့ကိစ္စကတနေ့ကိုယ့်စီကိုပြန်ဆက်လာတာပါပဲ။တီးကြနေလို့မရဘူး။တတိမရှိတဲ့သူ၊ဉာဏ်မရှိတဲ့သူဟာဒီနေ့ခေတ်အောင်လုပ်ပြီးငါတော့တော်တော်ကျူးသွားအကျိုးများသွားပြီလို့တွေးခင်တွေးမယ်အမြဲတမ်းဘင်းနဲ့နေသွားတဲ့လူဟာအများကိုပို့ပြီးတော့အကျိုးပြနိုင်တယ်ပို့ပြီးတော့ထိခိုက်ရအောင်အကျိုးပြနိုင်တယ်အဲ့ဒါကိုနားလည်သိခြင်းတယ်အဲ့ဒီလိုလူတွေလောကမှာများစေခြင်းတယ်စိတ်ထားလေးအေးချမ်းအောင်တည်ငြိမ်အောင်မြင့်မြတ်အောင်တတိလေးနဲ့ကပ်ပြီးတော့နေသွားရင်းနဲ့စာဝတ်နေရလို့ကိုလုတ်သွားကြကံပါအများအကျိုးရှိတဲ့လုတ်လောကအကျိုးရှိတဲ့လုတ်ကိုယ်စားဝတ်နေရတဲ့အထောက်ပံ့ဖြစ်တဲ့အလုတ်ကိုလုတ်ပါဒီလိုနဲ့အတက်ကြီးသွားတဲ့ခါမှာအများကိုပြလို့ရတဲ့အလုတ်တွေကို dream ဆိုတဲ့အလုတ်တွေကိုသိမလုံနိုင်တဲ့ခါမှာကိုယ်ခန္ဓာမှာဖြစ်နေတာကိုယ်စိတ်မှာဖြစ်နေတာကိုတီးပြီးတော့နေတဲ့ dream နဲ့များများနေနိုင်ရပါတော့တဲ့ကြီးတဲ့တကားကြီးဒီကမာကြီးတွေကိုလေးလေးနဲ့ပို့ပြီးတော့သဘောပေါက်စေခြင်းတကူကကိုဟာကိုတတိလေးနဲ့နေပြီးတော့စိတ်ကလေးအေးအေးချမ်းချမ်းကြည်ကျင်းလေးဖြစ်နေအောင်နေပါကိုတရားလေးကိုနှလုံးသွင်းပြီးတော့စိတ်အေးချမ်းတာနေတာဒီနေလောကကြီးကိုအများကြီးအကျိုးပြုရာရောက်ပါလေဒါကိုနည်းနည်းနည်းနည်းစဉ်းစားစေခြင်းတယ်ဘာမှလုံးမပြေးနိုင်ပေမဲ့လည်းကိုဟာကိုတရားနှလုံးသွင်းပြီးတော့စိတ်ချမ်းသာလေးနေပါဒီလိုနေခြင်းဒီနေလောကကိုအများကြီးအကျိုးပြုနေပါပြီဖိစိကလို့ခေါ်တဲ့ဒီပဗေဒပညာတွေကဥပမာတစ်ခုဆိုပါတော့ quantum physics မှာ subatomic လို့ခေါ်တဲ့အနည်းမျိုးအောက်တင်းငယ်တဲ့ရုပ်သဘာဝကလေးတွေနဲ့ပတ်သက်ပြီးတော့သူတည်နာလောက်တာလေးရှိတယ်အဲ့ဒီမှာအဲ့ဒီ subatomic particle လို့ခေါ်တဲ့အင်မတန်တီးတဲ့အနည်းငယ်အောက်ရုပ်ကလေးတွေကိုတခုအခြေအနေကြောင်းသားလို့ရှိရင်ကြံတဲ့ particle တွေကအလိုလိုအဲ့ဒါရဲ့ဘေးရင်းကိုခံရတယ်လို့ဒီစက်ကြော်လာတဲ့မှာဒီစီတနည်းအရာလေးအားလုံးဟာဆက်ဆက်နေတယ်။ဘယ်လိုမှကြီးခြားလို့လို့မရဘူး။တခုပြောင်းလဲရင်သူ့ပုံစံချင်းမှာရှိတဲ့အားလုံးကိုကြည့်ရရတော့တာပဲ ကိုယ်ကိုယ်ကိုဒုက္ခပေးတိုင်းလောကကြီးဒုက္ခရောက်သွားမယ်ကိုယ်ကိုယ်ကိုဒုက္ခပေးပြီးတော့ငါကူငါဒုက္ခပေးတာဘယ်သူမှမဆိုင်ဘူးလို့ပြောနေတော့အဲ့ဒါအင်မတန်ညံနေတဲ့အပြောဖြစ်သွားတယ်ကိုယ်ကိုယ်ကိုဒုက္ခပေးရင်လောကကြီးကိုဒုက္ခပေးရရောက်တယ်ကိုယ်နဲ့လောကကြီးဟာဆက်ဆက်နေတယ်ဘယ်လိုမှကြီးကြဖြစ်သွားအောင်ခွဲပြစ်လို့မရဘူးထို့သူကိုယ်ကိုယ်ကိုကောင်းအောင်လုပ်လိုက်ရင်လောကကြီးကိုကောင်းအောင်လုပ်ရရောက်ပါလေတချင်းဝါနာပါတဲ့တကယ်လေးပြောရဲ့အိမ်မှာနိုင်ငံမှာရေးထားတာလေးတစ်ခုကိုဖတ်ခဲ့ရဘူးလေအဲ့ဒါဘာလဲဆိုတော့ We are the world ဒါတချင်းနာမယ်နော်ဒီလိုချက်ချက်စဉ်းစားကြည့်လိုက်တယ် We are the world ငါသည်ပြည်လောကသိမှန်တာပဲနော်ငါကုံကမဖြည့်စည်တင်ဘူးငါကုံကဖြည့်စည်ပိုင်ခွင့်မရှိဘူးငါကုံကကောင်းအောင်နေတင်တယ်ငါဟာငါကောင်းအောင်နေခြင်းဒီတင်တယ်လောကကြီးကိုအကျိုးပြုရရောက်တယ်ငါနဲ့လောကကြီးနဲ့ဟာတရားရဲဖြစ်နေတယ်ဆက်ဆက်နေတယ်လူတယောက်အေးချမ်းနေလို့ရှိရင်သူ့ရဲ့အေးချမ်းမှုဟာသူ့ပတ်ဝန်းကျင်ကိုနေနေတော့အကျိုးတရားတယ်အမိကဆုံးပြောရင်ကုမိတာစုအတွက်တော်တော်လေးတည်တာလေအိမ်မှာအဖေအမေအဖိုးဘွားအေးအေးချမ်းချမ်းနေတဲ့ဆိုရင်အိမ်တော်တော်ချစ်တယ်ရှိတယ်လို့ပြောကြတယ်ကို့မှာစိတ်ဆင်းရဲနေဘယ်နဲ့နေမလဲကို့ပတ်ဝန်းကျင်ကလူတွေနည်းနည်းတော့စိတ်ဆင်းရတော့မယ်ကို့မှာစိတ်ဆင်းရဲနေပြီဆိုရင်စိတ်ကမကြည်တော့ပြဿနာရှာတော့မယ်ငါစိတ်မချမ်းသာဘူးငါစိတ်ဆင်းရဲတယ်အဲ့လိုတင်းကြီးတင်းကြီးလုပ်နေမယ်ဒီလောက်နဲ့ရမနေဘူးအဲ့ဒါဘယ်သူကြောင့်ဘယ်ဝါကြောင့်မင်းတို့ကြောင့်ဘယ်သူမကောင်းလို့အဲ့ဒီလိုကိုယ်ပတ်ဝန်းကျင်ကလူတွေကိုအပြစ်တွေအများကြီးတင်တော့မယ်အဲ့ဒီလိုဆိုရင်ပတ်ဝန်းကျင်မှာရောစိတ်ခံတာမှုမရှိတော့ဘူးပေါ့စိတ်မချမ်းသာနေတဲ့သူဟာဒီများကိုစိတ်ဆင်းရဲလုပ်တယ်လှုပ်ချင်ဒီဖြစ်စေမလှုပ်ချင်ဒီဖြစ်စေလုံးမရတာဖြစ်သွားတယ်တီးရနေဖြစ်စေမတီးပဲနဲ့ဖြစ်စေရေဒီဖြစ်စေမရေပဲနဲ့ဖြစ်စေကို့မှာစိတ်ဆင်းရဲနေသူများကိုစိတ်ဆင်းရဲလို့တယ်ဘယ်လိုမှရှောင်လို့မရဘူးအဲ့ဒါကိုသတိထားကြည့်ပါကို့မှာစိတ်ချမ်းသာနေတော့မှသူများကိုစိတ်ဆင်းရဲလို့လို့မရဘူးဒီလိုဆိုရစမ်းကြည့်ရမှာသူများကိုစိတ်ဆင်းရဲအောင်လုပ်လို့မရဘူးသူများကိုစိတ်ဆင်းရဲအောင်လုပ်တော့မယ်ဆိုကြတဲ့ကသူ့မှာအဆိုးတစ်ခုခုကိုစဉ်းစားရတော့မယ်အဲ့ဒီအဆိုးတစ်ခုခုကိုစဉ်းစားပြီးဆိုရင်သူ့မှာစိတ်ခံတာမရှိသေးလားမရှိတော့ဘူးကိုယ့်ရဲ့စိတ်ခံတာမှုကိုအပြည့်အစုံမခံဘဲနဲ့သူတစ်ပါးကိုစိတ်ဆင်းရဲအောင်လုပ်လို့မရနိုင်ဘူးတော်တော်ကိုနည်းနည်းနည်းနည်းစဉ်းစားပါဒါကြောင့်ကိုဟာကိုစိတ်ချမ်းသာအောင်နေလိုက်ချင်းဒီနေသူများကိုစိတ်ချမ်းသာအောင်ထားလိုက်ရပြီနောက်တစ်ချက်စဉ်းစားကြရအောင်လားကမင်္ဂလာတုတ်မှာပါတဲ့တမနာအင်းစဒက်ကနံဆိုတာလေဒါကိုလူတိုင်းကြားဘူးသိဘူးကြမှာပါဒီစကားကိုဘာသာပြန်ရင်ယဟန်ကိုဖူးတွေ့ရခြင်းလို့ဒီလိုဘာသာပြန်ကြတယ်ဒီကက်ပိုးပြီးရှင်းတဲ့အဓိပ္ပာယ်ကိုပြောရရင်ဝိဉ္ဇံတော်သူကိုမြင်ရခြင်းဝိဉ္ဇံတော်သူကိုမြင်ရခြင်းဒီမင်္ဂလာတစ်ပါနောက်တစ်ချက်စဉ်းစားကြရကောင်းတာကမင်္ဂလာတုတ်ထဲမှာပါတဲ့တမနာနိစ္စဒက္ခဏဆိုရတယ်ဒါကိုလူတိုင်းရှားဘူးဖတ်ဖူးကြမှာပါဒီစကားကိုဘာသာပြန်ရင်ယဟန်ကိုဖူးတွေ့ရခြင်းလို့ဒီလိုပါတာပြန်ရမယ်ဒီထက်ပိုပြီးရှင်းတဲ့အဓိပ္ပာယ်ကိုပြောရရင်ငြိမ်းချမ်းတော်သူကိုမြင်ရခြင်းငြိမ်းချမ်းတော်သူကိုမြင်ရခြင်းဒီမင်္ဂလာတပါးဆိုတာကိုဒီဆရာစဉ်းစားကြည့်ပါမင်္ဂလာဆိုတာပါလေအောင်မြင်ကြောင်းကြီးပွားကြောင်းပြည့်စုံကြောင်း တုတ္တချောင်းကြောင့်ကိုမင်္ဂလာလို့ခေါ်တယ်ဘုံဘုံမနေ့ကဤတတ်တစ်ခုကိုတွားကြည့်တယ်ဒီဤတာကိုအရင်တုန်းကလည်းရောက်ဖူးပါတယ်အဲ့ဒီမှာနိုင်ငံခြားသားယောဂီတွေလည်းတရားထုတ်ကြတယ်ဘုံဘုံရောက်တော့တချို့ဤတာထဲမှာတရားထိုင်နေကြတယ်တချို့တတိလိကအပြီးစဉ္ညာရှောင်နေကြတယ်သူတို့ကိုမြင်ရတာကအစိတ်ချမ်းသာလိုက်တာအေးအေးချမ်းသာလေးတရားထုံနေကြတယ်။အဲဒီတော့တရားထိုင်နေတဲ့လူကိုမြင်ရတာအင်မတန်စိတ်ချမ်းသာတာပဲ။မြင်ရတာကစိတ်ကိုကျဉ်းနေပြီလေ။စိတ်ဆိုတာအာယုံကိုလိုက်ပြီးဖြစ်တာပါ။ငြင်းချမ်းတဲ့အာယုံကိုမြင်ရရင်စိတ်မှလည်းငြင်းချမ်းတာပဲ။မြင်ရတဲ့အာယုံကလူတယောက်ဒီလိုမျိုးအေးချမ်းချမ်းလေးထိုင်နေတယ်။တရားနှလုံးသွင်းနေတယ်ဆိုရင်စိတ်မှလည်းဒီလိုအေးချမ်းချင်းဖြစ်သွားတယ်။ဒါကြောင့်ကိုယ့်ဟာကိုယ်စိတ်ချမ်းချမ်းတတာနေလိုက်ရင်ဘဝကျင်ကကိုယ့်ကိုမြင်လိုက်ခြင်းအဖြစ်သူတို့စိတ်မှစိတ်ချမ်းသာမှုရသွားတယ်။ဒီတင်တဆင့်တက်ပြီးပြောရမယ်ဆိုရင်အဲ့ဒီလူရဲ့အေးချမ်းတဲ့စိတ်ကြောင့်ဘဝကျင်မှာအေးချမ်းတဲ့ဓာတ်လွှမ်းသွားတယ်တိထားတဲ့လူဆိုရင်ပိုသိပါတယ်ဥပမာဒီဖုံဖုံဆိုရင်ဖုံဖုံရဲ့ဆရာနာမှာနေခဲ့ရတာနှစ်တော်ကြာတယ်ဆရာတော်ကအင်မတန်အေးချမ်းတာဒီဆရာတော်နာကိုနိုင်ငံသားတွေလည်းမကြမကြလာကြတယ်ဆရာတော်ကိုယ်တိုင်လည်းနိုင်ငံသားကိုကြွားတယ်နိုင်ငံသားတွေကိုတဲ့တဲ့မင်းကြည့်တယ်ဘာဖြစ်လို့ဆရာတော်ကိုကြီးမားလာလဲနေတော့သူတို့ကရိုးရိုးလေးပြန်ဖြေတယ်မြင်ဘူးသမ ्या တွေ့ဘူးသမ ्या ဒီထဲမှာဆရာတော်ဟာအနုညံ့ဆုံးအေးချမ်းဆုံးလူပဲအဲ့တော့ဆရာတော်ရဲ့အေးချမ်းမှုကိုမြင်ရတော့သူတို့စိတ်ထဲမှာလဲငါတို့လည်းအေးချမ်းခြင်းလေဆိုတဲ့စိတ်ဖြစ်ပေါ်လာတာဆရာတော်ကိုမြင်ရတာကစိတ်ချမ်းသာတယ်တချို့ဆရာတော်ကိုလာဖူးကြတယ်အခုအချိန်ဖူးခွင့်မရပါဘူးခဏနေပါဦးဆရာတော်နားလည်နားနေပါလေလို့ဆိုတာတော့ပြောတာတော့မှတချို့တားလို့မရဘူးခဏလေးဖြစ်ဖြစ်ဖူးခွင့်ပါလေဘာမှမမေးပါဘူးဆရာတော်နားမှာခဏလေးထိုင်ခွင့်ရရင်တော်ပါပြီလို့အဲ့ဒါလို့သူတို့ကပြောကြတယ်အဲ့ဒါနဲ့ဆရာတော်ကိုတွားလျှောက်ပေးရတယ်ဒီလိုကလေဆရာတော်ကခွင့်ပြုတာနဲ့ဆရာတော်တည်င်းတုံးတဲ့အခန်းထဲကိုဝင်လာပြီးတော့ဆရာတော်နဲ့မင်းမွေးမှာမင်းတက်တဲ့ကလေးထိုင်ကြတယ်ထိုင်ပြီးတော့သူတို့ကလေတရားရှိမှပြောနေတယ်ဆရာတော်ကလည်းထိုင်ပြီးတရားမှတ်နေတယ်တရားထုတ်နေတယ်တော်လေးကြာတော့10မိနစ်လောက်ရှိတဲ့အခါသူတို့ရိုးရိုးတေးတေးဥချပြီးတော့ပြန်ထွက်သွားတယ်။ဒါနဲ့ဒီဘုံဘုံကမေးပါလေ။ဘာဖြစ်လို့ဘာမှပြောရတာမရှိဘဲနဲ့ပြောခွင့်မရဘဲနဲ့ဝင်ပြီးတော့ထိုင်ရတာလေလို့အဲဒါလို့မေးတော့သူတို့ကဆရာတော်အနာရောက်သွားရင်ဆရာတော်ရဲ့အေးချမ်းမှုဟာနည်းနည်းတော့သူတို့စီကိုအရှင်ဟတ်လိုက်တယ်လို့ပဲတဲ့သူတို့စိတ်ထဲမှာဆင်းရဲနေတာပူလောင်နေတာခဏလက်တာသွားတယ်ဒါကြောင့်လူသားကြီးတို့ဒကမကြီးတို့ကိုယ့်ဟာကိုယ်အေးချမ်းအောင်ကြိုးစားပြီးတော့နေကြပါကိုယ့်ရဲ့အေးချမ်းမှုဟာသဝန်းကျင်ကိုအများကြီးကြိုးပြပါလေကိုကပူလောင်နေရင်သဝန်းကျင်ကိုပူလောင်သွားစေတယ်ဒါကြောင့်ကိုယ့်ဟာကိုအေးချမ်းအောင်နေလိုက်ခြင်းဒီတွင်လောကကြီးကိုအများကြီးအကျိုးပြုရာရောက်ပါပြီပစ္စည်းပေးနိုင်မှပိုက်ဆံပေးနိုင်မှလို့ဘယ်တော့မှမထင်ပါနဲ့ပေးနိုင်တုန်းကပေးခဲ့တယ်လုံနိုင်တုန်းကလုံခဲ့တယ်အခုအချိန်မှာအေးချမ်းမှုပဲပြေတော့မယ်မေတ္တာပဲပြေတော့မယ်အဲ့ဒါလိုသဘောထားလိုက်ပါအမှန်ကတော့ ဒါကဘိုးတောင်တန်ဖိုးရှိနေတာပဲကိုကဒီလိုနေခြင်းအဖြစ်သူတို့စိတ်ထဲမှာဩငါတို့အမေငါတို့ဖေငါတို့ဖိုးဖွားမိတ်ဆွေတွေဟာတော်တော်အေးချမ်းနေတာငါတို့လည်းသူတို့လိုအေးအေးချမ်းချမ်းနေရရင်ကောင်းပါပဲလို့အတုမြင်လာလိမ့်မယ်အဲ့ဒီလိုအတုမြင်ဖို့ရာအရေးကြီးတယ်မင်းငင်တူဖို့တော်တော်ခက်တယ်မကြားဘူးရင်လည်းတူဖို့တော်တော်ခက်တယ်ဒီလိုကောင်းတဲ့ဥပမာကောင်းတဲ့ဆံပြ good example ဖြစ်နေနေပေးရတာဟာအင်မတန်ကျိုးများပါလေကိုကသူတစ်ပါးအတွက်ဥပမာကောင်းဖြစ်ဖို့အရေးကြီးတယ်ဒါကိုနည်းနည်းနည်းစဉ်းစားပါကိုကသူတို့အတွက်ဘာမှအလုပ်မပေးပေမဲ့good example ဖြစ်ချင်းဒီနေအကျိုးများလာပါပြီဒီလိုလူတွေလောကမှာများလာပြီဆိုရင်ဘယ်နဲ့နေမလဲလောကကြီးမှာအင်မတန်အေးချမ်းပါနော်နေတဲ့လူတွေလည်းမအေးချမ်းကြီးတဲ့လူတွေလည်းမအေးချမ်းဘယ်သူမှမအေးချမ်းမနေတဦးရစီကအပူနောက်တဦးစီကိုကူးပြီးတော့အကုန်လုံးကကြားလေးပူလေးဖြစ်လာမှာပဲလောကကြီးမှာအေးအေးချမ်းချမ်းနေတဲ့လူတွေများများလိုအပ်ပါတယ်တခြားလူတွေကတော့ပေါ်ပါတယ်အင်ဂျင်နီယာတွေဆရာဝန်တွေသိပ္ပံပညာရှင်တွေအပြောပါအမျိုးမျိုးနဲ့ဖြောပြင်းပေးနေတဲ့လူတွေအမျိုးမျိုးတည်ဆိုးပေးနေတဲ့လူတွေပစ္စည်းအမျိုးမျိုးတည်ထင်ပေးနေတာတွေများလိုအပ်ကြည့်လို့တော့တော့လို့တော့ပြောကြည့်ပါဘူးဒီထက်ပိုပြီးမလိုတော့ပါဘူးအတုံးဆောင်ပစ္စည်းအစံပြားတွေတကယ်လိုအပ်သလားအေးအေးချမ်းချမ်းဒီဒီငင်းငင်းဒီငင်းကြက်ကြက်နေသွားတဲ့သူတို့လေဘဝကိုဒီလိုနေပါလို့နေပြသွားတဲ့သူတွေလိုပါလေဘဝမှာနေလေးကိုသိဖို့လိုရနော်လူတွေကစားဝတ်နေအတွက်လုံးမနေကြတယ်ဘဝကိုဘယ်လိုနေကြနေသွားကြမလဲhow to live life ဆိုတာကိုသိမစဉ်းစားဘူးဘဝကိုနောက်ဆုံးချိန်ထိအတိတ်တွေရှိရှိတန်ဖိုးရှိရှိဘယ်လိုနေမယ်ဆိုတာသိဖို့လိုတယ်အဲ့ဒီလိုမသိလို့ရှိရင်အသက်ကြီးသွားတဲ့အခါကြာလေအသုံးမကျလေဖြစ်လာတယ်တော်တော်အားငယ်စရာတော်တော်စိတ်ညစ်စရာကောင်းတယ်နေတတ်ရင်တော့ကြာလေတန်ဖိုးရှိလေကြာလေကျဉ်းနှံ့မှုအများကြီးရလေဖြစ်လာတယ်ငါဘဝဟာတန်ဖိုးရှိလိုက်တာငါအချင်းတွေဟာတန်ဖိုးရှိလိုက်တာဆိုတာကောင်းကောင်းသိတယ်ဒီနေ့တာဒီနေ့တာကုံသွားတာမင်းမတန်တန်ဖိုးရှိရှိအရေးပဲရှိရှိဒီလေးနဲ့နဲ့ကုံသွားတာပဲအဲ့လိုနေသွားနိုင်တဲ့အတွက်ကြောင့်ကိုကိုကိုကျဉ်းနှံ့နေတယ်အချင်းကိုတန်ဖိုးရှိရှိမနေဘဲနဲ့ဒီနေ့တော့ကုံသွားပြီဒီဟုတ်ဒီနေ့နီလာပြီဆိုပြီးစိတ်ညစ်နေလို့ဘာမှမတူဒီနေ့တာကုံသွားပြီငါတမိုးရှိရှိနေခဲ့ရလားအဲ့ဒါကိုစဉ်းစားပါအကယ်၍တမိုးရှိရှိနေခဲ့တဲ့ဆိုရင်ကုံသွားတာကိုဝန်းနေနေဖို့မလိုဘူးနှမျောနေဖို့မလိုဘူးတမိုးရှိရှိမနေပဲအလကားအချင်းကုံသွားရင်တော့တော်တော်ဝန်းနေစရာကောင်းတယ်တော်တော်နှမျောစရာကောင်းတယ်နေ့စဉ်တတိနဲ့နေတော့ရင်နောက်ဆုံးဒေခာနီမှာလည်းပဲအထူးကြောင့်ကြစိုက်စရာမလိုဘူးဒီလိုပဲခန္ဓာမှာတတိလေးကပ်ပြီးတော့တိတိပြီးတော့နေတော့ရမှာဝန်းနေခြင်းအာငယ်ခြင်းကြောက်ခြင်းဆွဲလန်းခြင်းဒွေတာခြင်းမရှိဘဲနဲ့တတိလေးနဲ့တိပြီးတော့သုတိစိတ်ကျသွားနိုင်တယ်တရားကိုထီထီမိမိအားထုတ်ထားနိုင်ဒီကနိမတောင်ကပ်ပြီးတော့တရားထူးရသွားတာရှိတယ်ယဟန္တာတောင်ဖြစ်နိုင်တယ်လို့စာပေထဲမှာတွေ့ရပါတယ်ယဟန္တာဖြစ်သွားတာရှိနိုင်တယ်လို့ဒီအောက်အဆင့်တွေလည်းရှိတာပါပဲအနာဂတ်ဖြစ်နိုင်တယ်တက္ကရာဂတ်ဖြစ်နိုင်တယ်သောတာပန်ဖြစ်နိုင်တယ် အကယ်၍သောတာပန်မဖြစ်ဘူးဆိုရင်တောင်မှသေဒီတိတရားရှိမှတဲ့သူဟာတိမ်မှန်းတောင်မသိဘူးဟိုဘက်ဘောရောက်တဲ့ခါတရားရှိမှရက်သားပဲဖြစ်နေတယ်သေတယ်ဆိုတာဖြတ်ခနဲ့မိုက်ခနဲ့ဖြစ်သွားတယ်လို့ပါပဲသုတိစိတ်ဟာဘဝင်စိတ်နဲ့တူတယ်ဖြစ်တဲ့အချိန်တွင်လွဲလို့နာမည်လွဲခေါ်ထားတာပါပရိသန္တိစိတ်ရယ်သုတိစိတ်ရယ်ဘဝင်စိတ်ရယ်သဘောတဘာဝအကုန်တူတယ်ဖြစ်တဲ့အချိန်ပဲกว่าတယ်နေ့စဉ်တတိမပြတ်နေပြီးဒီခါနီးမှာတတိနဲ့တည်သွားမယ်ဆိုရင်ဒေတာတောင်းသိလိုက်မှာမဟုတ်ဘူးဖြတ်ခနဲ့ဘဝင်စိတ်ကြတဲ့သဘောပဲသုတိစိတ်ကြတယ်ဆိုတာနဲ့ဟိုဘက်မှာပရိသန္တိစိတ်ပြန်ဖြစ်သွားတာဒီကြားထဲမှာဘယ်လောက်မှမကြဘူးနော်တစ်ဆက်တည်းပဲတကယ်တော့ခန္ဓာရဲ့ရုပ်ဇီဝတိမ်တွေပဲချုပ်တာနာမ်ဇီဝတိမ်တွေကမချုပ်သေးဘူးအဟတ်တမဲ့ရောက်ပြီးပြိနိဗ္ဗာန်ပြုပြီးမှနာမ်ဇီဝတိမ်တွေကချုပ်တာပါအဲ့ဒီတော့တရားရှိမှရင်းနဲ့တည်တဲ့လူဟာတစ်ဆက်သေးပဲရှိမှရက်သားကြီးဝိဘဝထီအောင်ပါသွားတာပဲဒီလိုတရားရှိမှရင်းနဲ့တည်တဲ့လူဟာမကောင်းတဲ့လာရကတိရောက်သွားနိုင်မလားဒေနီးနည်းနဲ့မှမရောက်နိုင်ပါဘူးအင်မတန်ကောင်းတဲ့ဒေနီးပဲဒီနည်းနဲ့တည်သွားရင်တည်တဲ့အခါမှာလောဘဒေါသမောဟမပါဘူးအလောဘအဒေါသအမောဟတိဟိတ်တိနဏီဖြစ်တယ်ကောင်းတဲ့ပြိတ္တန်ဒီအင်မတန်ဉာဏ်ထက်မြက်တဲ့ပြိတ္တန်ဒီဖြစ်တယ်ရောက်သွားတဲ့ဘဝမှာတရားကိုဆက်ပြီးအားထုတ်လို့ရှိရင်ပို့ပြီးတော့လွယ်လွယ်ကူကူမြင်းမြန်းစံစားအတိညာရင်ကျက်ပြီးတရားထိရနိုင်တယ်အင်မတန်အကျိုးများတာပဲနော်ဒါကြောင့်အခုလက်ရှိရထားတဲ့အချိန်တွေကိုတန်ဖိုးရှိရှိသုံးပါအချိန်ဟာရွှေထက်တန်ဖိုးရှိတယ်ရွှေကျင်မှုသွားတဲ့လူတွေဟာရွှေအတုံးလိုက်အခဲလိုက်မတွေ့ရဘူးတဲတွေနှုံးတွေကိုရေနဲ့စင်းရင်းစင်းရင်းနဲ့နေနေချင်းနေနေချင်းရှိပေါ်ရတာအင်မတန်ဖိုးတန်တယ်အဲဒီလိုပဲကိုယ့်ဘဝမှာရှိသမျှအချိန်လေးတွေကိုတစ်ချက်ပဲဖြစ်ဖြစ်တစ်ချိန်ပဲဖြစ်ဖြစ်အသက်ရှူလာလေးကိုတတိကလက်ချင်းအဖြစ်ရလိုက်တဲ့ဒီပြင်းရင်အေးချမ်းတဲ့ပစ္စုပန်တည့်နေတဲ့စိတ်ကလေးကိုရှည်လေးတွေလိုပဲတံမိုးထားလိုက်ပါစေချိန်လောက်တတိကနေနေဆိုရင်တော်တော်များများစွမိသွားပြီ5မိနစ်ဆိုရင်နည်းတာမဟုတ်ဘူးဒီလိုနဲ့10မိနစ်မိနစ်20ကြာအောင်တတိကနိုင်တယ်အကျင့်ပါသွားတဲ့လူဆိုရင်ဒီလိုတရားတည်းနည်းပဲပျော်ပြီးနေလိုက်တော့တာပဲဒီနေ့နိုင်ကြာတော့မှတောင်မသိလိုက်ဘူးတရားတရားကောင်းကောင်းဉာဏ်ပါပါနဲ့လို့ရင်ဒီအလို့ဟာအင်မတန်တန်ဖိုးရှိတယ်လို့ရကျိုးအင်မတန်နတ်တယ်ဒီလိုနည်းနည်းကစလုံးရင်းနဲ့အကျိုးရှိမှန်သိပြီးစဲစဲမြင်းမြင်းလှုပ်သားတဲ့လှုပ်သွားတဲ့လူတွေအများကြီးရှိတယ်သူတို့ကလည်းဒီချာအဋ္ဌဉာဏ်တွေတိုးတက်လာတဲ့ရင်းကျက်လာတဲ့တရားကပဲသူ့ဟာသူဆွဲခေါ်သွားတာပါဓမ္မနိယယနမနိယယမယမကကုတ်ကပ်ပြီးယူတဲ့လူဟာနှစ်တဝက်လောက်ရရင်လည်းအဆုံးရှုံးမခံဘူးဓမ္မနိတောင်အဆုံးရှုံးမခံဘူးဆိုတော့နှစ်တဝက်ရရင်လည်းရအောင်ယူမှာပဲဒီလိုလုပ်တဲ့တဲ့တွေအများကြီးရှိပါတယ်။တရက်အားရင်တရက်အေးအေးဆေးဆေးတရားထုတ်တယ်။တချို့ဆိုရင်မနေ့အားရင်ဣဒ္ဓတခုခုတွားပြီးတရားထိုင်လိုက်တယ်။နေ့လယ်ဆက်နိုင်လောက်ကြတော့ကြားလာတယ်။ဒီမှာဆိုရင်လုပ်ဆရာတွေကပေါ်တတ်တာကိုဒီလိုအချိန်ကိုမရမကရအောင်ယူမှဖြစ်မယ်။အချိန်မရှိဘူးအချိန်မရှိဘူးဆိုပြီးအချိန်ကိုဖြုံးပြနေတာပဲ။တယ်လီဗီရှင်းကြည့်တဲ့ချင်းလေးဗီဒီယိုကြည့်တဲ့ချင်းလေးဘာမှတန်ဖိုးမရှိတဲ့ဟိုစားဆောင်ဒီစားဆောင်တွေကိုဖတ်နေတဲ့ချင်းလေးဒါတွေကအမှန်တော့အလကားချင်းဖြုံးတာပါဒီလိုအချင်းကိုမရမကရအောင်ယူမှဖြစ်မယ်အချင်းရတဲ့လောက်ယူတတ်တဲ့သူဆိုရင်နည်းနည်းရနည်းနည်းယူမယ်များများရများများယူမှာပဲအချင်းရတဲ့လောက်ယူတတ်တဲ့သူဆိုရင်နည်းနည်းရနည်းနည်းယူမယ်များများရများများယူမှာပဲမယူတတ်တဲ့သူဟာများများရလဲမယူဖြစ်ပါဘူးဟောကိစ္စပေါ်ပြန်ပြီဒီကိစ္စပေါ်ပြန်ပြီ ਨੇ တခြားဥစားပေးကိစ္စကများနေတယ်။အဲ့တော့ကို့ဘုရားမှာဘာကိုဥစားပေးတယ်လဲဆိုတာကိုတေချာမေးသိမ့်ပါလေ။ညစဉ်ရွေးချထားဖို့တောင်းကောင်းပါလေ။ဆရာတည့်ရနဲ့ပထမဥစားပါလေ၊ဒုတိယဥစားပါလေ၊တတိယဥစားပါလေ။အဲ့လိုဥစားပေးထားတဲ့ရွေးချထားတဲ့ကိစ္စမရှိလို့ရှိရင်ဘာမှုတဲ့ကိစ္စတခုပေါ်လာနဲ့ပဲ။အဲ့ဒါနဲ့တနည်းကုန်ချင်းကုန်သွားတာပဲ။ဒါကြောင့်တရားနဲ့ပဲနေချင်းတဲ့သူဆိုရင်အရေးမကြီးတဲ့ကိစ္စတွေကိုအရေးမကြီးမှတိဖို့လိုတယ်။ဟော။အဲ့လိုအရေးမကြီးတာကိုအရေးကြီးမှတိပြီးတော့လေးထည့်ထားလိုက်ရမယ်။အဲ့လိုထားပြီးတော့ဒါတကယ်တမ်းမှုရှိတဲ့အလုပ်တမ်းမှုရှိတဲ့တရားကိုအချိန်ယူပြီးတော့အားထုတ်သွားရမယ်။အဲ့လိုနေကြလို့ရှိရင်ဘဝဟာတမ်းမှုရှိလေးဖြစ်လာမယ်။ကြာလေတမ်းမှုရှိလေးအထည်ရှိလေးရှင်းလေဖြစ်လာမယ်။ကိုကရှင်းအောင်နေတိုင်းရှင်းပါလေ။ကိုကရှင်းအောင်နေတိုင်းအကုန်လုံးနဲ့ရှုပ်ကုန်တော့တာပါ။လူ့ဘဝမှာအနှစ်တာရဟာအတိညာမှာစာဝနေဆိုတာမလုံးမဖြစ်လို့လုပ်ရတာပါ။အိမ်တစ်ခုရဲ့အုံမြင့်နဲ့တူပါလေ။အုံမြင့်ကြီးကိုဒူးကြီးတယ်ကြီးအကြီးကြီးထုတ်ထားပြီးတော့အထက်မှာနောက်ထပ်အိမ်လည်းမဆောက်အမိုးလည်းမမိုးဘူးစဉ်ဒီအုံမြင့်ကြီးကမလုပ်ဖို့လေ။ဒါကြောင့် we eat to live တို့ဟာအသက်ရှင်ဖို့အတွက်စားနေရတာပါ we don't live to eat တို့ဟာစားဖို့အသက်ရှင်နေတာမဟုတ်ဘူးဒါကိုနည်းနည်းနည်းနည်းနားလည်ဖို့လိုတယ်စားဖို့နေရင်အသင့်အင့်ပြည့်စုံပြီဆိုရင်ဒီထက်အရေးကြီးတဲ့အလုပ်တွေရှိပါသေးတယ်အဲ့ဒါတွေကိုတိတိကျကျစဉ်းစားပြီးတော့အရွယ်ကောင်းတုံးအချင်းရှိတုံးကျမ်းမာတုံးမှာလုပ်ပြအောင်လုပ်မှတချို့တပိတ္တကဓမ္မတွေပြောတာကြားဘူးပါလေဒီကနေ့ပလက်ကလေးစိမ့်ဝင်ပေါ်ရောက်ခါမှတရားထုတ်ရှင်ပါလေအဲ့တော့ဒကာကြီးတော့ကပြောဘူးပါလေစိမ့်ဝင်စိမ့်ဝင်ပေါ်ရောက်သွားမှသူကပြောတာပါတပိတ္တော့တရားထုတ်တာနည်းနည်းနောက်ကျသွားတယ်တဲ့အမှန်တော့နည်းနည်းမဟုတ်ပါဘူးအများကြီးနောက်ကျသွားတာပါတချို့ကပြောတယ်တတိယလူကပါရမီရှိရလားမသိပါဘူးတရားမထုတ်ဖြစ်တာကိုကပါရမီမရှိလို့ထင်တယ်ပါရမီဆိုတာကိုကလုံးမှဖြစ်လာတဲ့ကိစ္စပါသူ့အလိုလိုရှိလာတဲ့အရာမျိုးမဟုတ်ပါဘူးအဲ့တော့ကိုပါရမီရှိတဲ့လူလို့မှတ်ပါအားလုံးဟာပါရမီရှိတဲ့သူတွေကြီးပါပဲကိုလိုကြောင့်လူ့ဘဝကိုရတာငုံနေတဲ့အခန္ဓာတွေကောင်းတဲ့ဓာတ်တွေအများကြီးရှိပါတယ်အခုပစ္စုပန်မှာကြိုးစားမယ်ဆိုရင်ငုံနေတဲ့အခန္ဓာတွေပွင့်ထွက်လာလိမ့်မယ်အတိဉာဏ်တွေပွင့်ထွက်လာလိမ့်မယ်အဲဒါကြောင့်ကိုပါရမီမှရှိရလားလို့မတွေးပါနဲ့ဘောဟတန်တရာကြီးကအင်တန်ရှိတယ်ဒီလောက်ရှိတဲ့တန်တရာကြီးမှာကုသိုလ်ကောင်းမှုမရှိခဲ့ပါဘူးလို့ပြောလို့ရမလားမလုပ်ဘူးတဲ့ကုသိုလ်ဆိုရင်လောကုတ္တရာကုသိုလ်ပဲရှိတယ်လောကီကုသိုလ်ကအကုန်လုံးဖူးပါလေအကုသိုလ်လည်းအကုန်လုံးဖူးတာပါပဲကိုပါရမီရှိတယ်လို့ပဲစိတ်ချလိုက်ကြယုံကြည်ထားပါလူဘဝကိုလည်းရတယ်တရားကိုလည်းနာခွင့်ရတယ်အားထုတ်ဖို့ပဲလိုတော့တယ်ညဒီတော့အချိန်မရှိဘူးလို့မပြောပါနဲ့ရသမြအချိန်ကိုကုတ်ကပ်ယူပြီးတော့တတိပဌံတရားကိုလုပ်ပြအောင်လုပ်ကြပါ